ตอนนี้มีอาชีพมาจ้างงานมาจิ้มบาร์โรเม่ไทยในงานเยาวชนจุดเตยยุคเก่าเปรมาร์โรและสีไทยเป็นยังไม่มีมหาวิทยาลัยลังกอนเก่อแต่ช่างสักคนนั้นเนี่ยอยู่ชีวิตเพื่อจะมาโรฮะไทยรัสกาเชปาร์ติโกโกซาปิวิชิมใจมาเพื่อเจ้าดีกันเองมาเป็นเจ้าหน้าที่บาร์เร่เป็นยังเด็ดอู่เล็บเชื่อเย่เช่นเดียวดูเล็บเชื่อเดมินมีฮะแต่ตอนส่งปกติอู่เพื่อจะมาโรปาร์ติเอโกซาปิวิเชื่อโบก็ไม่ได้บอกเพื่อการตบดุนิเกราเพื่อเจ้าปาร์ติเขา ထိုင်းနိုင်ငံရေးကိုလေ့လာအကဲခံနေသူဦးအောင်သူငင်းကိုဆက်သွယ်မေးမြန်းကြည့်တော့သူ့အမြင်အခုလိုစပြောပါရစေ။
ဒီမျိုးသမီးကလေသူကနည်းနည်းပေါ်ပူလာဖြစ်နေတဲ့သဘောလည်းရှိရပါတော့။အခုကျတော့ဟိုအခုနိုင်ငံရေးမှာအဲဟိုဝင်ပါလာတဲ့သဘောမျိုးတော့တွေ့ရတယ်။ဒါပေမဲ့သူဝင်ပြိုင်တဲ့ကိုစားပြုတဲ့ပါတီကတိတ်ပြီးတော့ဟိုအားကောင်းတဲ့အနေထားမျိုးတော့မရှိဘူး။ဝင်ကြည့်ချုပ်တော့မရနိုင်ဘူး။ဒါပေမဲ့တော်မတ်တွေပါလေဖြစ်လာနိုင်တယ်။နောက်တစ်ခုကကျတော့အဲ့ဒီပါတီအနေနဲ့တော့နည်းနည်းလေးလူဆွေ
ဆိုတော့ဒီပေါ်မှာရောဘယ်လိုမျိုးတက်ရောက်မှုတွေရှိမယ်လို့သုံးသပ်မိလဲရှင
်။ကျွန်တော်တော့ဟိုစားပေါ့နော်။စိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်ဝင်မိသားစုနဲ့နိုင်ငံကြီးပတ်သက်လာတဲ့ကိစ္စတွေပါတယ်ပေါ့နော်။နောက်တစ်ခုကကျတော့လေဒီမျိုးသမီးကဟိုကျွန်တော်တော့တခြားဘက်ကပြောမှဆိုတော့လေစိတ်ဖြစ်လည်းတော့မထင်ဘူးပေါ့နော်။ကိုယ်ကရုပ်ရှင်မင်းသမီးလုပ်ပြီးတော့ရုပ်ရှင်ဆိုင်ကူတာတွေရှိတယ်။နောက်တစ်ခါကျတော့ TP number 1ဆိုတဲ့လူငယ်တွေအားကစားလုပ်ဖို့ဒီလိုကိစ္စမျိုးတွေပေါ့။ဒါတွေကိုလည်းသူဥဆောင်ပြီးတော့လုပ်ခဲ့ရတာရှိပါတယ်။အဲ့တော့နိုင်ငံရေးမှာတော့သူဥဆောင်ခဲ့တာတော့မတွေ့ရဘူးပေါ့နော်။ဒါတော့ဝန်ကြီးချုပ်တော့မဖြစ်လောက်ဘူးရှင်လေ။ဒါပေမဲ့လည်းတွတ်တော်ထဲမှာတော့ပါပွားလောက်မယ်တော့ဖြစ်ပါတယ်။
အဲ့လိုအနေထားမှာဒီလိုမျိုးဒီထိုင်းဘရင်ရဲ့ဒီအမတော်လည်းဖြစ်တဲ့တော်ဝင်မိသားစုတယောက်အနေနဲ့ဝင်ပြီးတိုင်မဲ့အနေထားကရောဒီရှင်ပြိုင်မှုတွေပို့ပြီးတော့အားကောင်းလာမဲ့အနေထားမှာရှိလားဒါမှမဟုတ်လို့ရှိရင်ဒီဝင်ကြီးချုပ်ရနိုင်မဲ့အလားအလာရောရှိလားရှင
်ဟာဟိုဝေဖန်တဲ့သူတွေအများကြီးကတော့လေအခုရွေးကောက်ပွဲကရလက်ထွက်ပြီးသားဆိုတာမျိုးပြောတာပေါ့နော်ဆောက်ဘာဖြစ်လို့ပြောလဲဆိုတော့ဒီအချက်လွတ်တော်စီးနေရုပ်ခေါ်တဲ့ဒီမှာလူ150ရှိတယ်အဲ့ဒီ150ရွေးကောက်ပြင်မြောက်တာမဟုတ်ဘဲနဲ့အခုလက်ရှိစစ်အစိုးရခန့်လာတာပေါ့နော်အဲ့တော့လည်းကြတော့ဒီ outlet ပေါ်မှာကြတော့ကျွန်တော်တို့ကိုယ်စားလှယ်900ရှိတယ်။350ကကြတော့ဒီရဲခဏနယ်ရပြန်ရမယ်။150ကအတီးရစ်သဘောမျိုးပေါ့နော်။ဒီပါတီတွေကိုစားပြုပြီးတော့ပါတီကိုမဲပေးရမယ်လို့လို့လက်ရှိဝန်ကြီးချုပ်ကဘယ်130လောက်ရလို့ရှိရင်ဝန်ကြီးချုပ်ဖြစ်ပြီ။အဲ့တော့နောက်တစ်ခုကကြတော့ဟိုကြံတဲ့ပါတီတွေဆက်ကြတော့သူတို့ကမဲ380ကျော်လောက်ရမှာဒီကြုတ်ဖြစ်မဲ့နေသားပေါ့နော်အဲ့တော့ဦးလက်ရှိဝန်ကြီးချုပ်ပဲဝန်ကြီးချုပ်ပြန်ဖြစ်မယ်ဆိုတာမျိုးတွေများတယ်နောက်တစ်ခုကကျတော့သူတို့ဒီလူလူဌာနစစ်တမ်းကောက်တဲ့ဒီမှာလည်းအများကြီးကတော့အခုလူပဲဝန်ကြီးချုပ်ပြန်ဖြစ်မယ်လို့ထင်နေတာပေါ့
ဒါကတော့ထိုင်းတော်ဝင်မိသားစုဝင်ဝန်ကြီးချုပ်ဖြစ်တဲ့ဝင်အရွေးခံမဲ့အပေါ်ထိုင်းနိုင်ငံရေးလေးလာအခဲခံနေတဲ့ဥအောင်သူညင်းရဲ့အမြင်ဖြစ်ပါတယ်ရှင်